ရုရှားကယူကရိန်းကိုကျူးကျော်စစ်အတွင်းသတင်းသမား၄ယောက်တေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရခဲ့တာကြောင့်သတင်းမီဒီယာတွေရဲ့ဘေးကင်းလုံခြုံရေးကိုပံ့ပိုးကူညီဖို့နိုင်ငံဆောင်အဖွဲ့တွေကကြိုးပမ်းလာနေကြပါတယ်။ VOA သတင်းတော့စီတဝမ်ကကြိုးသတင်းပေးပို့ထားတာကိုကိုရနိုင်ကတင်ပြပေးပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံအပင်မြို့မှာအခုမတ်လအစောပိုင်းတုန်းကသနတ်တန်ဒီဘုံးတန်ဒီနဲ့မိခိုးတွေရှားကပဲသတင်းတော့ဒီထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဒါမျိုးမြင်ကွင်းတွေကယူကရိန်းစစ်ပွဲမှာပုံမှန်တွေ့နေရတဲ့မြင်ကွင်းတွေဖြစ်လာနေပြီးရုရှားကယူကရိန်းကိုကျူးကျော်တဲ့ဒီစစ်ပွဲတွေအတွက်မှာသတင်းတော့ဒီတဲက၄ယောက်သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ကြပါတယ်။မီဒီယာဖွဲ့တွေနဲ့နိုင်ငံကအဖွဲ့အစည်းတွေကတော့သတင်းသမားတွေရဲ့ဘေးကင်းလုံခြုံရေးကိုအလေးပေးပြောကြားလာနေပြီးသတင်းသမားတွေဟာအရသာတွေဖြစ်ပြီးတော့စစ်ဘက်ဆိုင်ရာပြစ်မှတ်တွေမဟုတ်ဘူးလို့အလုံးကိုသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့ကယူကရိန်းနိုင်ငံမြို့တော် Kiev နားက Fox သတင်းဌာနကသတင်းတော့ Pierre Zagorzhsky နဲ့ Oleksandr Kuchnov တို့နှစ်ယောက်တည်ဆုံးခဲ့ပြီးတော့သတင်းတော့ Benjamin Hall ကတော့အပြင်းထန်တမ်းရခဲ့ပြီးတဲ့နောက်သတိပေးမှုတွေတိုးလာခဲ့တာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တရက်ကတော့သူ့ရ American ရုပ်ရှင်ထုတ်လုပ်သူ Brent Reno နဲ့သူနဲ့အတူလုတ်တဲ့ Juan Arredondo တို့စီးလာတဲ့ကအပြစ်ခံရတာကြောင့် Brent Reno တည်ဆုံးခဲ့ပြီးတော့Juan Arredondo ကတော့တန်ရခဲ့ပါတယ်။ဒါပြင်မတ်လ10ရက်နေ့ကလည်းရုရှားဘက်က Kiev မြို့မှာရှိတဲ့ TV တာဝါတိုင်းတစ်ခုကိုပစ်ခတ်မှုအတွင်း Live TV အတွက်ရိုက်ပေးနေတဲ့ Ukraine ကင်မရာသမား Yevgeny Sakun တည်ဆုံးသွားခဲ့ပါတယ
်။ Journalists under international humanitarian law are civilians.
ဒီလိုဆောင်မှုဆိုင်ရာနိုင်ငံကဥပဒေအရသတင်းတော့တွေဟာအရသာတွေပဲဖြစ်ပါတယ်။အရသာတွေကိုတိုက်ခိုက်တာကဘယ်လိုမှလက်ခံနိုင်စရာမကောင်းတဲ့ကိစ္စဖြစ်ပါတယ်။ဒီကိစ္စဖြစ်နေတဲ့ဇုံတွေအတွင်းသတင်းတော့တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာဟာစိတ်ညာဆွေးမှုမြောက်ပါတယ
်။မြေပြင်မှာလက်တွေ့သတင်းယူနေတဲ့သတင်းတော့တွေဟာအထောက်ကူပေးရေးပစ္စည်းတွေနဲ့တခြားအကူအညီတွေလိုအပ်နေပြီးတော့အဲဒါကြောင့်လက်စည်းမချသတင်းသမားများအဖွဲ့ကမတ်လ12ရက်နေ့မှာသတင်းသမားတွေကိုအကူအညီပေးနိုင်မဲ့စင်တာတစ်ခုကိုလက်ဗစ်မြို့မှာဖွင့်ခဲ့ပါတယ်။ဒါကို UNESCO အဖွဲ့ကလည်းအကူအညီပေးနေပြီးသတင်းသမားတွေကိုအကာအကွယ်ပေးရေးပစ္စည်းတွေနဲ့တင်နန်းတွေပို့ချပေးနေပါတယ်။ A Culture of Safety Alliance သတင်းမီဒီယာညွှန်မောင်းအဖွဲ့ကတော့သတင်းတော့တွေဘေးကင်းလုံခြုံရေးကိုအဓိကထားလှုပ်ဆောင်နေပါတယ်။သတင်းမီဒီယာများညွှန်မောင်းအဖွဲ့ကဒေသခံမီဒီယာတွေကိုကူညီဖို့အတွက်သူတို့ရဲ့အရင်းမြစ်တွေနဲ့ဗဟုသုတတွေကိုမျှဝေပေးနေပါတယ်
။ We are not an emergency response.
ကျမတို့ကကျမတို့နဲ့အတူလက်မှတ်ထိုးထားတဲ့တခြားအဖွဲ့တွေလိုအရေးပေါ်တုံ့ပြန်တဲ့အဖွဲ့မဟုတ်ပါဘူး။ဒါပေမဲ့ဖြစ်နေတာတွေကအရန်ကိုကြီးမားလွန်းတဲ့အတွက်ကျမတို့အနေနဲ့ကျမတို့အဖွဲ့ဝင်တွေကိုဒါမှမဟုတ်မြေပြင်မှာရှိနေတဲ့သတင်းတောက်တွေကိုအကူအညီပေးနိုင်ဖို့တက်နိုင်တဲ့လောက်အကောင်ဆုံးလုပ်နေပါတယ်။ကျမတို့နီးလန်းမျိုးစုံနဲ့ကူညီနေပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာသတင်းတောက်တွေတည်ဆုံးခဲ့ရတာကြောင့်သတင်းဌာနတွေအနေနဲ့သတင်းတောက်တွေကိုယူကရိန်းကိုမလွတ်ခင်မှာဒါတွေကိုသတိပေးတဲ့အရာတွေအဖြစ်အသုံးပြုပြီးတော့အနေအရီကိုတေးချချင်းချင်းအကဲဖြတ်တင်တယ်လို့ကရစ်ဖင်ကပြောပါတယ်။ယူကရိန်းနိုင်ငံကအနေအရီအပြင်ရုရှားနိုင်ငံထဲမှာဖြစ်နေတဲ့သတင်းမီဒီယာတွေပေါ်ဖိနှိပ်မှုတွေနဲ့စင်ဆာဖျက်တောက်မှုတွေကိုလည်းနိုင်ငံကသတင်းမီဒီယာဌာနကမှတ်တမ်းတင်ထားတယ်လို့ကရစ်ဖင်ကပြောပါတယ်။
We have two actually different and important situations going on. One is obviously the war on the ground in Ukraine and what that means.
ကျွန်တော်တို့မှာလုံးဝကိုမတူညီတဲ့အရေးကြီးတဲ့အခြေအနေနှစ်ခုဖြစ်နေပါတယ်။တစ်ခုကယူကရိန်းနိုင်ငံမှာဖြစ်နေတဲ့စစ်ပွဲဖြစ်ပြီးဒီပြည်ပခောက်ကိုယူကရိန်းနဲ့နိုင်ငံသားသတင်းတော်တွေကဖော်ပြနေကြပါတယ်။နောက်တစ်ဖက်မှာတော့ရုရှားနိုင်ငံထဲမှာပဲသူတို့ကိုယ်တိုင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုပိတ်မှတ်ထားပြီးဖိနှိပ်မှုတွေကိုအကြီးအကျယ်လှုံ့ဆော်နေပါတယ်။
လက်တွေ့မြေပြင်အခြေအနေမှာရှိနေတဲ့သတင်းတော့တွေအတွက်ကတော့အချိန်အတော်ကြာတဲ့အထိအကူအညီတွေလိုအပ်နေဦးမှာဖြစ်ပါတယ်ခင်ဗျာ။